မဟာတန်တိဒုက္ခအကြောင်းတိုက်ကိုအာဏာပိုင်တွေနဲ့တန်ခါတော်တချို့ကညှိနှက်တကောင်အင်အားသုံးဝင်စီပြီးချိတ်ပိတ်လိုက်တဲ့ကိစ္စကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံတော်တန်ခါနာယကအဖွဲ့ကိုအမြန်ဆုံးပြည်လည်အောင်ဖြည့်ရှင်းပေးဖို့တောင်းဆိုမယ်လို့မူလကသာသနာပြုပြည်နယ်ဆရာတော်ကြီးဦးပညာဝန်သားကမိန့်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့လဲသာသနာရေးဦးစီးဌာနဘက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးမှာပါရှင
်အင်္ဂါနေ့ညအိုပိုင်းမှာရန်ကုန်တိုင်းတောင်မွေမြို့နယ်အတွင်းမှာရှိတဲ့မဟာတန်နိဒုက္ခကျောင်းတိုက်ကိုရဲရသုံးဝိုင်းပြီးတော့ပါအတွင်းကတန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေကိုနိုင်ငံတော်တန်ဃာနာယကအမိန့်နဲ့ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်တန်ဃာတော်တွေကိုကဘာရေးနိုင်ငံတော်တန်ဃာနာယကယုံကိုဩဝါဒခံယူဖို့ဆိုပြီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ပြည်နယ်ဆရာတော်ဦးပညာဝန်သားနဲ့နိုင်ငံတော်တန်ဃာမဟာနာယကမဟာနာဖွဲ့ကြားမဟာတန်နိဒုက္ခကြောင့်တိုက်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အခြေအတင်အငင်းပွားနေကြတဲ့အချိန်အခုလိုအခြေအနေဖြစ်သွားခဲ့တာပါ။အခုလိုမျိုးတန်ဃာတွေကိုအင်အားသုံးခေါ်ဆောင်သွားတဲ့အဖို့ဖြည့်ရှင်းပေးဖို့တမရဦးသိန်းစိန်ကိုတောင်းဆိုမှဖြစ်တယ်လို့ဂျပန်ကိုခေတ္တရောက်ရှိနေတဲ့ပြည်နယ်ဆရာတော်က VOA မြန်မာပိုင်းကိုမိတ်ပါတယ်
။ဒါကြီးတို့ကကြောင်းကြအောင်ပေါ့ဒါကြီးကတော့စေကောင်းစေနာကောင်းနဲ့လုပ်ပေးတယ်အခုတလူဖြစ်တဲ့သူတခုလို့ရှိတယ်တန်ခါနိုင်ကကသူတို့ကဓမ္မဇေတဲ့အစိုးရကြီးကအာဏာဇေတဲ့ဓမ္မဇေကမြင်နေတယ်တန်ခါနိုင်ကလှုပ်ချင်တာလှုပ်တယ်သူတို့ကဘယ်လူမတရားမစွန့်နိုင်ဘူးလေခေါင်းကြီးတို့ကသူတို့ကိုဘာလို့မလဲဆိုတော့သူတို့လှုပ်တာခေါင်းကြီးတို့ကြည့်အောင်မယ်သူတို့လှုပ်တဲ့နောက်သူတို့ခေါင်းကြီးတို့ကတော့သူတို့လိုအာဏာရှိတဲ့ခေါင်းကြီးမဟုတ်ဘူးလေသူလုံးလောက်တာကိုကြည့်ပြီးတော့ဘုံကြီးကတော့လုံးတဲ့လောက်တတ်တာဒီလိုလုံးစရာဒီလောကကြီးမှာအများကြီးပါပဲလို့ဘုံပြောချင်တယ်လေ
ပြည်နယ်ဆရာတော်မြန်မာပြည်ပြန်ကြွလာချိန်မှာလဲចောင်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းကြဖို့စီစဉ်ထားတဲ့အချိန်မှာအခုလိုအင်အားသုံးဝင်ပြီးတော့စီးနင်းခဲ့တဲ့ကိစ္စအပေါ်ပြည်နယ်ဆရာတော်ကစိတ်မသက်မသာဖြစ်ရတယ်လို့မိန့်ပါတယ
်အခုဘုံကြီးကမြန်မာပြည်သွားတဲ့ခါကျမှသူကဘုလိုကလည်းကြို့တခါတည်းစစ်တပ်လို့တရားစီစဉ်လို့တမရတဲ့သူတခါလုံးဝန်တိုက်လို့လူကြားမကောင်းသူကြားမကောင်းသူတော်ကောင်းတွေစိတ်နှလုံးမလာရအောင်လုပ်တဲ့အဲ့ဒါတန်ခါနာရကဆိုလို့ဆိုတော့စစ်နဲ့စစ်နဲ့ကနာမည်နဲ့သူတို့တန်ခါနာရကခိုင်းလို့သံဃာရိဌာနလိုရပါလေလို့ပြောတယ်အဲ့ဒါတန်ခါနာရကကလည်းခိုင်းလို့တိုင်းတန်ခါနာရကလည်းလိုရတယ်လို့ပြောတယ်အဲ့ဒါဘုန်းကြီးမှဝင်းတော့တည်းလည်းပါလာတယ်လေဩဂီတော်ကြီးလည်းပါလာတယ်ဆိုတော့ဘုန်းကြီးကလည်းခုနကတရာရီစစ်ထရင်လို့ပြနေတယ်။အဲဒီမှာလည်းစစ်တပ်ကဂုဏကြီးရောသာနာရေးဌာနကပါတယ်လို့ပြောတော့ဗမာပြည်ရဲ့ဒီမိုကရေစီဟာဒီနေ့မဟာတန်တိဒုက္ခကြောင့်ကိုအကြံပရန်ဝန်စီစဉ်အားကိုကြည်ကြားပြီးဒီမိုကရေစီတော်ရဲ့နမူနာလားပြရုံလားအကြံပေးလားဆိုတာအားလုံးသဘောပေါက်လို့လည်းလို့ပြောနေတယ်
ခေါ်ဆောင်ခံသွားရတဲ့တန်ဃာတော်ရဲ့အခြေအနေနဲ့ပတ်သက်လို့တော့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတဦးဖြစ်တဲ့ဥညိုထွန်းကအခုလိုပြောပြပါဗျ။အ
ကြောင်းကိုဝင်ပြီးတော့လုပ်ပုံကတကယ်ကိုတိုက်ပွဲတစ်ပွဲကိုဝင်စီးတဲ့ပုံစံမျိုးတွေပဲ။
ဂျပန်နိုင်ငံကိုခိတ္တရောက်နေတဲ့ပြည်နယ်ဆရာတော်အနေနဲ့လည်းမြန်မာနိုင်ငံထဲကိုပြန်လည်ကြွရောက်မှာဖြစ်ပြီးတော့သက်ဆိုင်ရာတန်ဃာမဟာနာယကအဖွဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့မိန့်ပါတယ်။အခုလိုဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးလည်းသာသနာရေးဦးစီးဌာနရုံးမှတင်းစားရှင်းလင်းပွဲလုပ်ခဲ့ပါတယ်။
ဒီပြည်ပလုပ်ရှင်တွေလည်းလူကြီးတက်တွေရောအနာပြည်တက်တွေရောလူလို့ရှိရင်ကျွန်တော်ရဲ့အင်းချမ်းသွားအောင်ပြောတော့ဟောင်းနောက်ချက်ဖြစ်မှာလို့လည်းဆုံးတာဖြစ်ပါတယ်။ကျွန်တော်ကတစ်ပတ်တန်ကလည်းအင်းချမ်းဖြစ်စေပါတယ်။
မဟာတန်နိဒုက္ခကျောင်းတော်ကြီးကိုပြည်နယ်ဆရာတော်နာမည်နဲ့ပုဂ္ဂလိကလှူဒန်းထားတာဖြစ်ပြီးတော့တန်ခါလှူရှားမှုတွေကိုဥဆောင်လုပ်ခဲ့တဲ့ဆရာတော်ကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်စေစိုးရလက်ထံမှာကျောင်းကိုတန်ခါနာယကအဖွဲ့ကထိန်းသိမ်းထားတာဖြစ်ပါတယ်ရှင်